ပါကစ္စတန်နိုင်ငံတာဝန်ကရာချီမြို့မှာဘင်္ဂါဒစီကိုအသေးခံဘုံဖောက်ခွဲတိုက်ခိုက်ခံရတာကြောင့်တရုတ်နိုင်ငံသားသုံးဦးနဲ့ဒေသခံကမ်းမောင်းသမားတို့တိစုံချောင်းပါကစ္စတန်ရဲတပ်ဖွဲ့ကအင်ကာနီမှာပြောပါတယ်ကရာချီမြို့မှာတရုတ်တို့တီထောင်တဲ့ကွန်ဖျူရှန်အင်စတီကျူကိုအသွာအဝင်ကအရောက်မှာသူတို့စီးလာတဲ့ဘင်္ဂါပောက်ကွဲကြတာဖြစ်ကြောင်းရဲတပ်ဖွဲ့အကြီးအကဲတာဝန်ရှိသူတွေကသတင ဲ့ဒါရိုက်တာနဲ့အမျိုးသမီးကျောင်းဆရာမနှစ်ဦးတို့ဖြစ်ပါတယ်။နောက်ထပ်တရုတ်နိုင်ငံသားတဦးနဲ့ပါကစ္စတန်တဦးတို့ကတော့တိုက်ခိုက်မှုအတွင်မှာဒဏ်ရာရသွားပါတယ်။အသေးခံဗုဒ္ဓဘာသာရဲ့ဖောက်ခွဲမှုဖြစ်နိုင်တယ်လို့ကရာချီရဲချုပ်ကပြောပါတယ်။ဒါပေမဲ့စုံစမ်းစစ်ဆေးမှုဆက်လက်ဆောင်ရွက်နေသေးဖြစ်ပါတယ်။ကနဦးစုံစမ်းမှုတွေအရတော့အ내ရောင်ခေါင်းမီးချုံထားတဲ့အမျိုးသမီးတဦးကပောက်ကွဲမှုမဖြစ်ခင်လေးမှာပဲဘင်ကားစီကိုလမ်းလျှောက်သွားတာကိုအခင်းဖြစ်နေတဲ့နေရာကရရှိတဲ့အနီးကပ်ဗီဒီယိုထဲမှာတွေ့ရှိကြောင်းသူကပြောပါတယ် Institute အဝင်မှာဘင်ကားအရှင်ရော့သွားချိန်မှာဘုံဖောက်ခွဲလိုက်တဲ့ရုပ်တံလေးကိုနောက်ပိုင်းမှာဒေသဆိုင်ရာရုပ်တံလိုင်းတွေကထုတ်လွှင့်ပြသခဲ့ပါတယ်